မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့နဲ့အာရှနဲ့ဥရောပနိုင်ငံ50ကျော်ကခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာပါဝင်ပတ်သက်နေတဲ့စုဖွဲ့အားလုံးအနေနဲ့အကြမ်းဖက်မှုတွေရပ်ချဖို့မြန်မာစစ်ကောင်စီခေါင်းဆောင်တက်ခွင့်မရတဲ့အာရှဥရောပ SM ထိပ်သီးအစည်းအဝေးကနေပြီးအခုလိုထုတ်ပြန်တာဖြစ်တယ်လို့မတရားဖက်စီထိမ့်သိမ်းထားသူတွေကိုပြန်လွှတ်ဖို့လဲစစ်ကောင်စီကိုတောင်းဆိုထားပါတယ်။လက်ရှိအာဆီယံလက်ချောက်ကထာကမ္ဘောဒီးယားနိုင်ငံကဦးစီးပြီးတော့အင်တာနက်ကတဆင့်နိုဝင်ဘာ25ကစတင်ပြီးနှစ်ရက်ကြာလုပ်တဲ့ဒီထိပ်သီးပွဲမှာမြန်မာစစ်အာဏာသိမ်းပြီးအချက်တဲဖြစ်လာနေတာတွေကိုဆွေးနွေးကြကြပါတယ်။မြန်မာနိုင်ငံအပြင်တာလီဘန်အုပ်စိုးတဲ့အာဖဂန်နစ္စတန်အချက်တဲကိစ္စကိုပါဆွေးနွေးပြီးနှစ်နိုင်ငံလုံးမှာလူသားချင်းစာနာအကူအညီပေးရေးတွေမပိတ်ပင်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။မြန်မာစစ်ကောင်စီအနေနဲ့အာဆီယံထိပ်သီးဆွေးနွေးပွဲတရုတ်အာဆီယံထိပ်သီးဆွေးနွေးပွဲတွေမှာတက်ရောက်ခွင့်မရခဲ့သလိုအခုအရှဥရောပအာဆမ်ထိပ်သီးဆွေးနွေးပွဲမှာလည်းတက်ရောက်ခွင့်မရခဲ့ပါဘူး။ဒါအပြင်ကိုဗစ်ကာကွယ်ဆေးညီမရဲ့ပူပေါင်းဆောင်ရွက်ချက်ပေါ်ကလည်းထိပ်သီးဆေးဝေးပြီးထုတ်ပြန်ကြမှာဖော်ပြခဲ့ပါတယ်ခင်ဗျာ။